မြမပြည်ကိုပြီးခဲ့တဲ့မေလ10ရက်နေ့ညကနာဂစ်မုံတိုင်းကြပြီးပြီးချင်းဆိုသလိုအရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေအလင်းအမြန်အမြောက်အများပေးပို့ကြမှာတယ်လို့အမေရိကန်ပြည်ထောင်စုကကန့်လှန့်ခဲ့တာကိုစစ်အစိုးရက10ရက်ကြာမြင့်ဆိုခဲ့ပါတယ်တကယ်တော့လဲအဲ့ဒီရက်ပိုင်းတွေဟာလေဗေဒန်ခံပြည်သူတွေအတွက်အကူအညီတွေမိနစ်ပိုင်းနာရီပိုင်းနဲ့အမျှအရေးတကြီးလိုအပ်နေခဲ့တဲ့အချိန်တွေပါလိုအပ်တဲ့လူသူပစ္စည်းအပြည့်အစုံရှိပြီးမိနစ်ပိုင်းအတွင်းလှုပ်ရှားနိုင်တဲ့အမေရိကန်ရေတပ်ဖွဲ့ရဲ့ကူညီမှုတွေကိုတဘာဝဘေးအန္တရာယ်ကြုံခဲ့ရတဲ့ကမ္ဘာနိုင်ငံတိုင်းကလက်ခံခဲ့ပေမဲ့မြန်မာစစ်အစိုးရကတော့ညှင့်ပယ်ခဲ့ပါတယ်ခင်ဗျာနောက်ဆုံးမှာဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီနိုင်ရေးအတွက်အမေရိကန်တပ်မတော်သားတွေဟာစစ်အစိုးရကိုလိုက်လျောပြီးထိုင်းနိုင်ငံယူတာပေါင်းလေတပ်အခြေစိုက်စခန်းကနေရန်ကုန်လေစိတ်ကိုကယ်ဆယ်ရေးပစ္စည်းစုစုပေါင်းပေါင်ကျင်း3တန်းခွဲခန့်အမေရိကန်လေတပ်ဖွဲ့ပိုင်း C-130 အီယာမကုန်တင်လေယာဉ်ပြန်ကြီးတွင်လည်းအကျိန်200ကျော်ပြန်တန်းပို့ဆောင်ခဲ့ကြပါတယ်။အဲ့ဒီမြန်မာပြည်ကယ်ဆယ်ရေးစီမံချက်ကိုအမေရိကန်ပြည်ထောင်စုက Operation Caring Response လို့အမည်ပေးခဲ့ပါတယ်။ပါဝင်တာဝန်ယူခဲ့တဲ့အဖွဲ့တစ်ခုကတော့အမေရိကန်မရိန်းတပ်ဖွဲ့တွေတဲ့ကအမှတ်3တိုက်ပွဲဝင်ထောက်ပံ့ရေးတိုင်ရင်ဖြစ်ပါတယ်ခင်ဗျာ။အဲ့ဒီတိုင်ရင်3ကမရိန်းတပ်ဖွဲ့ဝင်250ကိုဦးဆောင်ကိုကဲပြီးမြန်မာပြည်သူတွေထံကယ်ဆယ်ရေးပစ္စည်းတွေ24နာရီပတ်လုံးတင်ပို့ခဲ့တဲ့အရာရှိကတော့ဘိုးကြီး James Warner ဖြစ်ပါတယ
်။ The ships are off the coast of Burma waiting for permission to go in to provide them the support needed and then obviously they were denied access but we were all
မြန်မာကမ်းလွန်ပင်လယ်ပြင်မှာအစဉ်သင့်ပြင်ပြီးစောင့်ဆိုင်နေခဲ့တဲ့အမေရိကန်ရေတပ်ဖွဲ့ကနေအဝေးပြန်အကြီးစားရဟတ်ယာဉ်တွေကန်တဲ့ရည်ရင်တွင်နဲ့ကယ်ဆယ်ရေးအစီအစဉ်ကိုမြန်မာအစိုးရကညှင်းပယ်ခဲ့ပြီးနောက်ထိုင်းနိုင်ငံဥတာပေါင်းလေတပ်စခန်းကနေပစ္စည်းတွေပို့ဖို့ကြီးကြပ်ခဲ့ရတယ်လို့မိုးကြီးဝါနာကပြောပါတယ်သူတို့လုပ်ငန်းတွေကဥပမာတစ်ခုလောက်ပြောသမ်းပါလို့ကျွန်တော်ကသူ့ကိုမေးပါတယ
် usually the truck deliveries are happen around 3:00 in the afternoon we will receive the supplies we will account for it because these items were purchased
ဆိုပါတော့ဗျာညနေ3နာရီလောက်မှာ truck ကားတွေနဲ့ပစ္စည်းတွေရောက်လာတယ်အလှူရှင်တွေရဲ့ငွေတွေနဲ့ဝယ်ခဲ့တဲ့ပစ္စည်းတွေဖြစ်လို့မှန်ကန်မှုရှိအောင်ကျွန်တော်တို့တပ်ဖွဲ့တွေကအသေးအချာစစ်ဆေးရပါတယ
်။ In the hot weather in Thailand, we work 24 hours a day, yes. The lack of sleep and these Marines work through long hours and build
ရာသီဥတုပူပြင်းလာတဲ့ထိုင်းနိုင်ငံမှာကျွန်တော်တို့ Marine တပ်ဖွဲ့ဝင်တွေဟာတပတ်ကို9ရက်တစ်ရက်ကို24နာရီမနေမနာပစ္စည်းတွေကိုမြန်မာပြည်တင်ပို့နိုင်မှုအလုပ်လုပ်ကြရပါတယ်။ဒါဟာအင်ပရန်ကြီးမားတဲ့လုပ်ငန်းတစ်ခုပါပဲလို့ဘိုးကြီးဘွမ်နာကပြောပါတယ်။သူတိုင်ရင်ကတပ်ဖွဲ့ဝင်250အပါအဝင်ဒီအစီအစဉ်မှာအမေရိကန်မရိန်းတပ်ဖွဲ့ဝင်စုစုပေါင်း900ခန့်ပါဝင်ဆောင်ရွက်ခဲ့ပါတယ်ဇူလိုင်17ရက်အထိ2လကျော်ကြာပစ္စည်းတွေကိုပို့ဆောင်ခဲ့တဲ့သူတို့တိုင်ရင်ကမရိန်းတပ်ဖွဲ့ဝင်အလုံးဟာအင်မတန်ပင်ပန်းကြပေမဲ့မြန်မာပြည်သူတွေကိုကူညီထောက်ပံ့နိုင်ခဲ့တဲ့အတွက်အင်မတန်ဝမ်းသာခဲ့ကြပါတယ်လို့ RFA ကိုပြောပါတယ်ခင်ဗျာအဲ့ဒီ Operation Caring Response မှာပါဝင်ခဲ့တဲ့တိုင်ရင်3ကဘိုးဖြစ်သူ Cut Star ကလည်း
We were all disappointed at the decision that did not allow us to enter the country with our assets to help the people out because we were all ready but
ကျွန်တော်တို့အားလုံးမြန်မာပြည်သူတွေကိုတွားရောက်ကူညီကြဖို့အစဉ်နဲ့ပြင်ဆင်ထားခဲ့ပြီးကမှမြန်မာပြည်ကိုဝင်ဝင်မရဘူးဆိုလို့စိတ်ပြတ်သွားခဲ့ရတယ်လို့ဖြည့်ဆွဲပြောဆိုခဲ့ပါတယ်။ဘိုးကြီးဝန်နာကတော့တတ်နိုင်သမျှကူညီကယ်ဆယ်ခွင့်ရခဲ့တဲ့အတွက်ဝမ်းသာမိတယ်လို့ဆိုပါတယ်
We want the people from Burma to understand that we want to provide them help we want to be their friends and that
မြန်မာပြည်သူတွေကိုနားလည်စေချင်ပါတယ်ဗျာကျွန်တော်တို့ကသူတို့နဲ့မိတ်ဆွေဖြစ်ချင်သူတွေပါကျွန်တော်တို့ကသူတို့ကိုကူညီချင်သူတွေပါအနာဂတ်ကာလမှာအမေရိကန်ပြည်ထောင်စုနဲ့မြန်မာနိုင်ငံအကြားဆက်ဆံရေးတွေပုံမူနှွေးထွေးလာဖို့ကျွန်တော်တို့မျှော်လင့်ပါတယ်လို့မြန်မာပြည်ကိုမုံတိုင်းကယ်ဆယ်ရေးပစ္စည်းတွေတင်ပို့ရေးကြီးကြပ်ခဲ့တဲ့အမေရိကန်မရိန်းတပ်ဖွဲ့ထောက်ပံ့ရေးတပ်ရင်း3ကပိုကြီး James Warner က RFA ကိုပြောဆိုခဲ့ပါတယ်ခင်ဗျာ